မြန်မာနိုင်ငံရွေးကောက်ပွဲအတွင်းဘာသာရေးကိုခုတုံးလို့အသုံးချမှုတွေရှိလာမှာကိုစိုးရိမ်တဲ့အကြောင်းအမေရိကန်တန်ယုံနဲ့ဗြိတိန်တန်ယုံပါဝင်တန်ယုံ၉ယုံကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာကိုမြန်မာအစိုးရနိုင်ငံရေးဝန်ကြီးဌာနကဆန့်ကျင်ပယ်ချလိုက်ပါတယ်အဆိုပါပူးတွဲကြေညာချက်ဟာမြန်မာပြည်သူတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုလစ်လျူပြရာရောက်တယ်လို့စက်တင်ဘာ18ရက်နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောထားပါတယ်ရွေးကောက်ပွဲအတွက်ဒီဇဲဥပဒေစည်းကမ်းစည်းမျဉ်းစည်းကမ်းများနဲ့အညီပတ်လိုက်ခွဲခြားမှုမရှိဘဲတရားမျှတစွာဖြေရှင်းနိုင်ဖို့ရွေးကောက်ပွဲကော်မရှင်ကစီစဉ်ထားကြောင်းအထင်မြင်လွဲမှားမှုများတန်တရားများပေါ်ပေါက်နိုင်တဲ့တစ်ပတ်သက်သုံးသက်ချက်တွေကိုတွေးရှိရတဲ့အတွက်ကန့်ကွက်လိုက်တာဖြစ်တယ်လို့လည်းပြောထားပါတယ်။ဒါမဲ့2015ရွေးကောက်ပွဲကိုပွင့်လင်းမြင်သာမှုရှိတဲ့အားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်ဖို့ကြိုးပမ်းအားထုတ်မှုတွေကိုပံ့ပိုးကူညီလျက်ရှိကြောင်းသို့တော်လည်းမဲဆွယ် COA ကာလအတွင်းဘာသာရေးကိုနည်းလမ်းတစ်ခုအနေနဲ့အသုံးချကာတွေးခွဲခြင်းပဋိပက္ခဖြစ်ပေါ်လာနိုင်တဲ့အခြေအနေများကိုစိုးရိမ်ပူပန်မိတယ်လို့အမေရိကန်၊ဗြိတိန်၊ကနေဒါ၊ဩစတြေးလျ၊ဒန်မတ်၊ပြင်သစ်၊နော်ဝေး၊ဂျပန်နဲ့ဆွီဒင်နိုင်ငံတန်ယုံတွေကပြီးခဲ့တဲ့စက်တင်ဘာ15ရက်နေ့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့တော့ရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ဖို့အတွက်အားပေးထောက်ခံမှုကိုအတိအမှတ်ပြုပေမဲ့အပြုသဘောမဆောင်တဲ့မလိုလားတဲ့အခြေအနေများဖြစ်ပေါ်စေနိုင်တာကိုစိုးရိမ်မကင်းဖြစ်မိတယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ။